မြန်မာနဲ့ထိုင်းနိုင်ငံတွေက IT နည်းပညာကဏ္ဍတွေမှာအလုပ်ရမယ်ဆိုပြီးလင်းလဲလှဲပြားသွေးဆောင်ခေါ်ယူတာတွေကိုအလုပ်ရှာဖွေသူတွေအနေနဲ့အယုံမလွယ်ကြဖို့နီပေါ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာတတိပေးလိုက်ပါတယ်။နီပေါ်နိုင်ငံသားတွေကိုအတင်းအကျပ်ဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံထဲမှာလာစားမဲ့တရားမဝင်အလုပ်တွေခိုင်းစေခံရကြောင်းနီပေါ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့ခရီးသွားအကြံပေးချက်ထဲမှာဖော်ပြထားကြောင်းကတ်မန်ဒူပို့စ်သတင်းစာကပြောပါတယ်။နီပေါ်နိုင်ငံသားတွေဟာထိုင်းနိုင်ငံကနေတဆင့်အလုပ်ရှင်တွေကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူကာအွန်လိုင်းလင်လယ်မှုအပါအဝင်တရားမဝင်အလုပ်တွေမှာတနေ့ကိုနိုင်ပြည်ပေါင်း12နိုင်ကနေ13နိုင်အထိအဓမ္မခိုင်းစေခံခဲ့ရပါတယ်။မြန်မာနိုင်ငံထဲမှာအဲ့ဒီလိုဖမ်းဆီးခံရပြီးမတရားအလုပ်ခိုင်းစေခံခဲ့ရတဲ့နီပေါ်နိုင်ငံသားတွေကသူတို့ကိုကယ်တင်ဖို့အတွက်မိသားစုတွေနဲ့ဘန်ကောက်နဲ့ရန်ကုန်မြို့ကနီပေါ်တန်ယုံတွေကိုဆက်သွယ်ခဲ့ကြောင်းနီပေါ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒီဘောတန်ယုံကသက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းပြီးတချို့ကိုပြန်လွတ်လာအောင်လှုပ်ဆောင်ပေးနိုင်ခဲ့ကြောင်းနဲ့နောက်ထပ်လည်းထပ်မံကယ်တင်နိုင်ရေးကြိုးပမ်းနေတယ်လို့ပြောပါရခင်ဗျာ။